စီးရီးယားနေဆက်မြို့ဖြစ်တဲ့ကိုပါနီမြို့ရဲ့အခြေအနေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့နည်းနည်းရှိုင်းရှိုင်းစိုးရိမ်ပူပန်မှုဖြစ်နေကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။အဲ့ဒီမြို့ကို IS အစ္စလာမစ်စစ်သွေးကြော်တွေလက်ထဲကျမတော့အောင်ကာဒစ်တိုက်ခိုက်ရေးသမားတွေကအပြင်းထန်ခုခံနေကြပါတယ်။စစ်သွေးကြော်တွေပေါ်ချေမုံတိုက်ခိုက်ရေးကိစ္စနဲ့ပတ်သက်ပြီးတော့သမ္မတအိုဘားမားဟာနိုင်ငံရေးချားကစစ်ဖက်ဆိုင်ရာအကြီးအကဲ20ကျော်နဲ့ဝါရှင်တန်မြို့ရဲ့အပြင်မှာရှိတဲ့အမေရိကန်လီဒါအခြေစိုက်စခန်းတစ်ခုမှာအင်ဂါနီကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ကိုပါနီမှာဖြစ်ပွားနေတဲ့အခြေအနေကစီးရီးယားနဲ့အီရတ်နိုင်ငံတွေအပေါ်အစ္စလာမစ်စစ်သွေးကြွတွေရဲ့ချင်းချောက်မှုကိုမီးမောင်းထိုးပြနေတာဖြစ်တယ်လို့သမ္မတကပြောဆိုပါရတယ်။ညွန်ပေါင်းတပ်ဖွဲ့တွေအနေနဲ့စစ်သွေးကြွတွေအပေါ်ပြုလုပ်နေတဲ့လေကြောင်းတိုက်ခိုက်မှုတွေကိုဆက်ပြီးတော့ပြုလုပ်သွားမှာဖြစ်တယ်လို့လည်းသမ္မတကပြောပါရတယ်။ IS စစ်သွေးကြွတွေကိုအနိုင်ယူဖို့ကြိုးပမ်းတာဟာစစ်ပွဲတစ်ခုဆင်နွှဲတာမျိုးတွေမဟုတ်ပါဘူး။အစွန်းရောက်မှုကိုစန့်ကျင်တိုက်ခိုက်တာလည်းဖြစ်တယ်လို့သမ္မတအိုဘားမားကပြောဆိုပါရတယ်။တနင်္လာနေ့နဲ့အင်္ဂါနေ့တွေအတွင်းအမေရိကန်နဲ့ဆော်ဒီအာရေဗျားနိုင်ငံတို့ကတိုက်လေရင်တွေဟာ IS စစ်သွေးကြွတွေကိုလေကြောင်းကနေတိုက်ခိုက်မှုပေါင်း22ကြိမ်ပြုလုပ်ခဲ့ကြပြီးစစ်သွေးကြွတွေကမြို့ကိုသိမ်းပိုက်ဖို့ကြိုးပမ်းနေတာကိုနှေးကွေးအောင်လုပ်ပစ်နိုင်ခဲ့တယ်လို့ပင်တာဂွန်စစ်ဌာနချုပ်ကပြောဆိုပါတယ်။